ဒင်းစာဆရာဦးစီသူအောင်မြင့်ကတုံ့တက်ပါတယ်
။ဒါပေမဲ့ SDA ထိုးလာဖို့အတွက်လိုအပ်တဲ့အချက်အလက်လေးတွေကိုညှိနဲ့နှိုင်းနဲ့ဆိုတဲ့သဘောပါပဲ။သူကတော့မူမာစီရက်တီတုံးပါပဲ။အဲ့တော့မူကိုမထိခိုက်သေးတဲ့အောက်မှာညှိလို့နှိုင်းလို့ရတယ်ဆိုပြီးတော့မှအပြရက်တီရဲ့သဘောပါပဲ။ဒါမျိုးကအရင်တော့လည်းဖြစ်မှုပါလေ။ဒါပေမဲ့ဦးသိန်းစီလက်ထက်မှာသူညှိနှိုင်းရခက်ခဲသွားတဲ့ကာလမျိုးတွေရှိခဲ့ဘူးလေ။အဲ့ဒီခါမျိုးကြရင်တော့ခုနကဒီအစိုးရပကအဲ့ဒီကဆိုဥအောင်မင်းတို့ကိုယ်ရင်ပါဝင်တယ်နောက်ဟိုတစ်ဖက်ကရှင်လည်းတက်ဖက်ကလည်းအများကြီးပါပြီးတော့မှအဒီချင်းလေးဘလူးချိုဖျက်မယ်သူတို့ဆင်းနေတာတွေရှိခဲ့တယ်အခုလည်းဒီသဘောပါပဲဒီသဘောမှာတစ်ဖက်ကလာတာကဒီ SCA စာချုပ်ကိုပြန်ပြင်ရမယ်လို့ SCA စာချုပ်ကိုမလိုချင်တော့ဘူးလို့ဒီလိုမျိုးပြောတာမရှိဘူးဆိုတော့သူဆက်ပြီးတော့လမ်းပွင့်နေတဲ့သဘောပါပဲ
ဒါအပြင်မင်းကနှစ်ဖက်ဆွေးနွေးပွဲရလက်အဖြစ်ထုတ်ပြန်တဲ့ကြေညာချက်မှာမူအားဖြင့်သဘောတူညီတာကလွယ်ပြီးထူးထူးခြားခြားမပါတယ်လို့ဆက်ပြီးဆွေးနွေးသွားမယ်ဆိုတဲ့အခြေအနေကိုပဲတွေ့မြင်ရကြောင်းဦးစီသူအောင်မြင့်ကပြောပါတယ
်။ဟိုတခြားအများကြီးအဲ့ဒီမှာထူးခြားတာမတွေ့ရဘူး။ဟိုနှစ်ဖက်စလုံးသဘောတူတယ်ဆိုတဲ့သဘောအဲ့ဒီမှာရှင်းရှင်းပြတ်ပြတ်နဲ့ဒီအချက်ကိုကြည့်တဲ့အဲဒီအချက်ကိုဘယ်လိုလိုက်ပြောမယ်ပါညာဒီတော့ဝေးမပါဘူး။တချို့ဟာတွေကနောက်မှဆက်ဆွေးနွေးဖို့ဟာတွေရှိတယ်။တချို့ဟာတွေကြာရင်တော့အဲပြီးကတခြားဟို GMC တို့ဘာလို့ထဲမှာပဲသွားပြီးတော့မှဆွေးနွေးမယ်ဆိုတဲ့အချက်လေးတွေဆိုတော့သူတို့ထည့်လာတာတွေ့ရတယ်
ဒါပေမဲ့ UNFC ကိုဥဆောင်နေတဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့ကကိုယ်စားလှယ်တွေဟာဒီဆွေးနွေးပွဲမှာပါဝင်မှုရှိတာကတော့ထူးခြားမှုရှိတယ်လို့ဦးစီသူအောင်မြင့်ကပြောပါတယ်။ KIO နဲ့ UWSA အပါအဝင်တရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းနာလက်နက်ကိုက်ဖွဲ့စည်းတွေကလက်ရှိ NCA စာချုပ်အစားတရားမျှတမှုရှိတဲ့အပြစ်အခက်ရစဲရေးစာချုပ်အစ်တနဲ့အစားထိုးဖို့ February 24ရက်နေ့ကထုတ်ပြန်တဲ့ပန်ခန်းအစည်းအဝေးကြေညာချက်မှာဖော်ပြထားပါတယ်။ဒါကြောင့်တိုင်းရင်းသားမဟာမိတ်အဖွဲ့အစည်းတွေကြားမှာ NCA နဲ့ပတ်သက်ပြီးသဘောထားကွဲလွဲမှုတွေရှိနေပါသလား။ဦးစီတောင်မြင့်ရဲ့အမြင်ကတော့
အခုကြည့်လိုက်ရင်တော့အဲ့ဒီပုံစံမျိုးဖြစ်နေတယ်။အဲ့ဒီပုံစံမျိုးဖြစ်နေတယ်။ဒီဘက်မှာလာတဲ့အခုလာတဲ့ကိုယ်စားလှယ်အဖွဲ့တွေကကြည်ရည်မပါတဲ့ကိုယ်စားလှယ်အဖွဲ့တွေကဒီ NCA မူအတိုင်းကိုပဲဆက်ပြီးတော့မှဆွေးနွေးသွားမယ်ဆိုတဲ့သဘောကိုသူတို့ပြောတယ်။သတင်းစာရှင်းလင်းပွဲမှာလည်းပြောတယ်။ဆွေးနွေးပွဲမှာလည်းဒီတိုင်းပဲသူတို့ဆွေးနွေးသွားတယ်။အဲဒါပေမဲ့ပန်ခန်းကထုတ်တဲ့အဲ့ဒီဝါနဲ့ပူပေါင်းပြီးတော့ကဆင်းရဲရရှိချက်မှာထုတ်ပြန်ထားတဲ့ဟာကတော့ဒီလမ်းရောမဟုတ်ဘူး။ဟိုအရင်လက်မှတ်ထိုးတဲ့လူကတော့ထိုးပစီတော့အကျန်တဲ့လူတွေကြတော့ဝါကဥဆောင်ပြီးတော့မှနောက်ထပ်ပြစ်ခတ်ရဆေးရစာချုပ်ပုံစံအဖြစ်ဆင်းရဲပုံစံအဖြစ်လုပ်မယ်ဆိုပြီးတော့မှတန်းလာမယ်ဆိုပြီးတော့မှသူကထုတ်ပြန်ထားတာကိုအဲ့တော့ဒီနှစ်ခုကတော့ဆန့်ကျင်နေတာတော့တွေ့ရတာ
။မူလကရထားတဲ့ဒုတိယအကြိမ်27ရာစုပင်လုံညီလာခံကိုမက်လာအတွင်းကျင်းပမဲ့အစီအစဉ်ကိုတော့ထပ်ပြီးရွှေ့ဆိုင်းလိုက်ကြောင်းအစိုးရညီညွတ်ရေးကော်မရှင်တာဝန်ရှိသူတွေဘက်ကပြောပါရစေ။